ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဆုတ်ယောဂအခန်းရှိသူတွေကိုဗစ်ဖြစ်လာရင်သတိပြုတင်တာကိုပြောပြထားပါတယ်။ COPD ခေါ်နာတာရှည်အဆုတ်ဘဝဗန္နာယောဂအခန်းရှိသူတွေမှာကိုဗစ်ပိုးကူးစက်ခံရရင်ကုသမှုခံယူရမှာအထူးပိုသတိပြုတင်တာတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့အထူးသတိပြုစရာတွေပါလဲ။ဘာကြောင့်ပါလဲ။ဒီကြောင်အဆုံးနဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တည်းအဆုံးနဲ့သက်ရှိလမ်းကြောင်းဆိုင်ရာဆေးပညာဌာနအငိမ့်စားဌာနမှပေါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်ကမေးထားပါတယ်။ Okay အဆုံးနဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးပေါမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလမှာအဆုတ်ယောဂအခမ်းရှိသူတွေမှာကိုဗစ်ဖြစ်လာခဲ့ရင်ပေါ့နော်ဒီပိုဆိုးနိုင်ရတဲ့အကြောင်းရင်းတွေနဲ့ဒီကိုဗစ်ယောဂါနဲ့အဆုတ်ရဲ့ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘဝပန်းနာယောဂါခွဲနိုင်တဲ့လက္ခဏာတွေအပြင်ဒီယောဂါနှစ်ခုလုံးကိုကြိုတင်ကာကွယ်ရေးပေါ့နော်ပြောခဲ့အပြီးမှာဆရာကြီးဒီတစ်ခေါက်တော့ဒီယောဂါဖြစ်လာခဲ့ရင်အခုလိုအဆုတ်ယောဂါအခမ်းရှိသူတွေအနေနဲ့အဓိကဘာတွေသတိပြုလုပ်ဆောင်တင်တာကိုပြောမှာပါဆရာအဲ့ဒီတော့ပထမဆုံးအဓိကဘာကိုထောက်ပြခြင်းလဲဆရာကြီ
းဟုတ်တယ်ဗျာယောဂဖြစ်ရင်တော့ကျွန်တော်တို့တော်တော်ဆွေးနွေးရတယ်ဘာလို့တော်တော်ဆွေးနွေးရလဲဆိုတော့ခုရက်ကုထုံးကတော့ဟိုတာမန်လူတယောက်ကိုဗစ်ဖြစ်တယ်ဆိုရင်ကိုဗစ်ကုထုံးကုလိုက်ရုံပဲပေါ့ဒါပေမဲ့ဒီအဆုတ်ဘဝပန်းနာဖြစ်နေတဲ့သူတယောက်မှာကိုဗစ်ဖြစ်ပြီဆိုရင်ကုထုံးက2မျိုးဖြစ်တာပေါ့ဒီ COPD ဆိုတဲ့အဆုတ်ဘဝပန်းနာကလည်းအဲ့ဒီကိုဗစ်ကြောင့်မလို့ယောဂကြွလာတယ်သူ့ကိုလည်းလိုက်ပြီးတော့ပိုတိုးကုရတာပေါ့ကိုဗစ်ကိုလည်းကုရတာတစ်ပိုင်းပေါ့နှစ်ခုဖြစ်သွားတယ်ဆိုရင်ဆရာကောင်းတာကဒီ COPD ကငိုရက်ဆောင်းရံပြောသလိုပဲအောက်ဆီဂျင်ကျကျနေတာအဲ့တော့ကိုဗစ်ဖြစ်ရင်လူကောင်းကိုဗစ်ဖြစ်ပြီဆိုရင်တော့မှတော့အောက်ဆီဂျင်ကျပြီးတော့အသက်အန္တရာယ်ရှိတာဟုတ်ကျွန်တော်ဒီအဆုတ်ဘဝပန်းနာသမားကငိုရက်အောက်ဆီဂျင်ကျနေတာဆိုတော့ကိုဗစ်ဖြစ်လိုက်ရင်ပို့ပြီးတော့အောက်ဆီဂျင်ကျတယ်အသက်အန္တရာယ်ရှိအဲ့တော့အောက်ဆီဂျင်ပေးမယ်ဆိုပါစို့ပေးရင်အခြားလူတွေနဲ့မတူတာအခြားလူတွေမှာအောက်ဆီဂျင်အများကြီးပေးလိုက်လို့ရတယ်ပြဿနာမရှိဘူးဒါပေမဲ့ COPD သမားမှာတချို့ဆိုးတဲ့လူတွေဆိုလို့ရှိရင်အောက်ဆီဂျင်အများကြီးပေးလိုက်ရင်ကာဗွန်ဒိုင်အောက်ဆိုက်လို့ခေါ်တဲ့တန်းငွေတွေကများလာပြန်တယ်။များလာတဲ့အတွက်ကြောင့်အောက်ဆီဂျင်ပေးရတာနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်များလာ။ကာဗွန်ဒိုင်အောက်ဆိုက်များတာကခန္ဓာကိုယ်အတွက်ပိုပြီးတော့ဆိုးစေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဆိုးလာတာကိုဘယ်လိုလုပ်သိနိုင်မလဲဆရာ
။ဘယ်လိုဆိုးစေလဲဆိုလို့ရှိရင်သူကမိန်လာတယ်။တက်ရှူအားတွေမကောင်းတော့ဘူး။ပြီးရင်သတိမိတ်သွားတတ်တယ်။ဒါကြောင့်မလို့အောက်ဆီဂျင်ပေးတဲ့အခါမှာအောက်ဆီဂျင် level တစ်ခုတည်းကိုကျွန်တော်တို့တိုင်းလို့မရဘူး။အခုတော့ကျွန်တော်တို့ pass oximeter ခေါ်တာပေါ့။သွေးထဲရှိတဲ့အောက်ဆီဂျင်လေးတိုင်းတာပေါ့နော်။ဒါလေးနဲ့လုပ်လို့မရတော့ဘူး။RTA black gas လို့ခေါ်တယ်သွေးထဲမှာရှိတဲ့ oxygen level တိုင်းမယ်ပြီးရင် carbon dioxide level ကိုလည်းတိုင်းရမယ်ပေါ့နော်ဆိုတော့ carbon dioxide တွေအရင်တက်သွားပြီဆိုလို့ရှိရင်လူနာမှိန်သွားမယ်မိသွားမယ်ပြီးရင်အသက်အန္တရာယ်ရှိမယ်အဲ့ဒီခါကျရင်ကျွန်တော်တို့ကရေဥ oxygen ပေးရုံနဲ့မရတော့ဘဲနဲ့အသက်ရှူချက်ကူရတဲ့အခြေအနေရောက်တတ်တယ်အဲ့လိုအသက်ရှူချက်ကိုကူတဲ့အခါမှာအဆုတ်ထဲကိုပါဇက်ထဲကနေပြီးတော့ဒါမှမဟုတ်နှာခေါင်းထဲကနေပြီးတော့ပိုက်ထည့်မယ်ပြီးရင်အသက်ရှူချက်နဲ့တင်းတယ်ပေါ့နော် ventilator ခေါ်ပါတယ်အဲ့ဒါမျိုးနဲ့လုတ်တဲ့အခါမှာ risk ဆရာအရင်များတယ်လူနာတွက်လည်းများတယ်ထည့်ပေးတဲ့ဆရာဝန်တွေလည်းများတယ် ICU bed ဆိုတာလည်းအရန်ကိုတမိုးရှိတဲ့ bed ပေါ့နော်သူကဘယ်နဲ့ကြာမလဲကုန်ကြစေးပေးကလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကုထုံးရောရှိသေးလားဆရာကြ
ီးဂျားထဲမှာဘာရှိလဲဆိုရင်ရိုးအောက်ဆီဂျင်ပေးတာရယ်ဆောင်းရံပြောတဲ့ set invasive ventilation ပေါ့အသက်ရှူချက်ကြီးတင်တာရယ်ဂျားထဲမှာတစ်ခုရှိသေးတယ် non invasive ventilator ဆိုတော့ရှိတယ်ပိုက်ကိုအဆုတ်ထဲကိုမထည့်တော့ဘူးမထည့်ဘဲနဲ့နှာခေါင်းနဲ့ပါးစပ်ကို mask နဲ့အုပ်မယ်ပြီးလို့ရှိရင်ဆောင်းရံပြောတဲ့အသက်ရှူချက်နဲ့တတ်ပေးထားတာပေါ့ကျွန်တော်တို့ခေါ်တာတော့ NIV လို့ခေါ်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့ကပေးလို့ရတယ်ဒါပေမဲ့အဲ့လိုပေးလို့ရှိရင်လည်းပြဿနာကဆောင်းရံပြောတဲ့ပိုက်ထည့်ပြီးတော့အသက်ရှူချက်တင်တာလောက်အားမရှိဘူးတစ်ချိန်တည်းမှာသူကထွက်တဲ့ဝင်တဲ့ရှိတဲ့ထွက်တဲ့လေထဲမှာဗိုင်းရပ်စ်ပေါ်ပါတယ်အပြင်ကိုထပ်ပြီးတော့ကူးဖို့အတွက်ကအရင်လွယ်တာပဲပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့နောက်ထပ်ရောစုံရစရာရှိသေးလားဆရာ
နောက်တစ်ခုကဒီကျွန်တော် COPD ပန်းနံရင်တဲ့အဆုတ်ဘဝပန်းနံသမားတွေမှာကျက်တဲ့အခါမှာကျွန်တော်က nebulizer လို့ခေါ်တဲ့အငွေ့ရှူစက်နဲ့သုံးတဲ့အခါမှာလူနာချောင်းဆွတ်တဲ့ချောင်းဆွတ်ပြီးရင်တခါတည်းသူကအဲ့အငွေ့ရှူစက်ပေးလိုက်ရင်ဘေးနားကိုချောင်းပြန်ဆိုရင်အဲ့ဒီတဲကနေပြီးတော့အမုံမွားရင်းနဲ့ပိုးမွားရင်းနဲ့ပြန့်ပြီးတော့ဘေးနားလူတွေပါကျန်းမာရေးဝန်ထမ်းတွေပေါ့အထူးတဲ့အကူဆက်မှုဖြစ်စေနိုင်ပါတယ်ဒါကြောင့်မလို့တာမန်လူတယောက်ကိုဗစ်ဖြစ်တာနဲ့ COPD ရောဂါရှိတဲ့လူနာတယောက်ကိုဗစ်ဖြစ်တာနဲ့ဆိုရင်လူနာအတွက်လည်းတော်တော်လေးအန္တရာယ်ကြီးရယ်ကုပေးရတဲ့ပြုစုစောက်ရှောက်ပေးရတဲ့ဆံမွန်ဆံမတွေသူတို့တွေလည်းအနေနဲ့ပို့ပြီးတော့ညားရဲဆိုတဲ့အခြေအနေရှိပါတယ်ဗျ
ဟုတ်ကဲ့ဆရာကြီးအခုလိုကိုဗစ်ကာလမှာပေါ့နော်အဆုတ်ယောဂအခမ်းအထူးသဖြင့် COPD ရှိတဲ့သူတွေအနေနဲ့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုကတော့ OVD ကိုကျွန်တော်တို့ကခဏခဏခေါ်လို့မရဘူးဖြစ်နေတာပေါ့အဲ့ဒီခါကျတော့ဒီ COPD ဆိုတဲ့ယောဂကအဆုတ်တစ်ခုတည်းမဟုတ်ဘူးသူနဲ့တွဲပြီးတော့ဖြစ်နေတဲ့ယောဂတွေရှိသေးတယ်ဥပမာအားဖြင့်နှလုံးယောဂအစာယူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂအယူယောဂါစသဖြင့်အဲ့ဒါတွေတွဲနေတတ်တယ် အဲ့ဒီယောဂတွေကိုကျွန်တော်တို့ကပုံမှန်လာတိုင်းလာတိုင်းမှာစစ်ကြည့်ရတယ်ပေါ့နော်အဲ့တော့အခုကအဲ့ဒါစစ်ဆေးမှုမရှိဘူးဆိုတော့အဲ့ဒီယောဂတွေတွဲပြီးဖြစ်နေတာတွေတော့လကောင်းဆောရာ COP ယောဂကနေပြီးတော့အဲ့ဒီယောဂတွေကိုဆက်ပြီးဝင်သွားတာမျိုးတော့လကောင်းဖြစ်နိုင်တယ်ပေါ့အဲ့ဒါကြီးကျွန်တော်တို့ကပုံမှန် check up လုပ်ပေးနိုင်တော့ဘူးဆိုတဲ့အတွက်သူတို့အတွက်အားနေရတယ်ပေါ့နော်နောက်ဆောရာပြောတဲ့ TV ကိစ္စကျွန်တော်နိုင်ငံက TV တော်တော်များတယ်ပေါ့ COVID patient က TV လဲတွဲပြီးတော့ရှိနေနိုင်တာပေါ့ကို stay home လုပ်လိုက်တဲ့အခါကျတော့ TV လူနိုင်လဲ TV ဆေးကန်းသွားဖို့အခက်အခဲရှိတယ် TV ဆစ်ဆေးဖို့အတွက်လည်းအခက်အခဲရှိတယ်ဆိုတော့ TV case တွေကအိမ်မှာပဲနေနေကြတယ်အိမ်မှာပဲနေပြီးတော့အတူနီးနီးကပ်ကပ်နေခဲ့မယ်ဆိုရင်တယောက်နဲ့တယောက်ယောဂကူးဖို့ကတိတ်ပြီးတော့လွယ်တာပဲအဲတော့ COPD ဓမ္မနဲ့ TV နဲ့တွေ့လိုက်တော့သူ့မှာနှစ်တက်ကွန်းသုံးတက်ကွန်းနားတော့တာပဲအဲတော့ပို့ပြီးတော့ယောဂလည်းကြွာလာတယ်တယောက်ကနေတယောက်ကိုလည်းထပ်ပြီးတော့ကူးဖို့များတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနောက်ထပ်ကိုဗစ်မှာလည်းဒီယောဂါတွေကတည်ဆုံးမှုအဓိကဖြစ်စေတာကိုတွေ့ရတာပေါ့ဆရာတို့သူတင်ဒီနှလုံးယောဂါမျိုးပေါ့နော
်ဟုတ်တယ်ဗျဟုတ်ပါတယ်ဗျ
အဲ့တော့သူတို့အတွက်ရောဆရာရဲ့အခုလိုယောဂါတွေတွေ့ရှိနေရင်ဘယ်လိုမျိုးဆရာအကျံပေးခြင်းလဲ
ဟုတ်တယ်ဗျအခုအချိန်ကတော့ကိုဗစ်ကြောက်တော့အပြင်းအမထွက်နိုင်ကြဘူးပေါ့နော်အဲဆေးရုံဆေးကန်းတွေကျွန်တော်တို့ကခဏခဏပုံမှန်လာပါဆိုတာမျိုးလုပ်လို့မရဘူးပေါ့ဗျအဲ့တော့ယောဂါလက္ခဏာထူးခြားပြီးခံစားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကိုအမြန်ဆက်တွေ့ပါprivacy ဆေးရုံတွေမှာတော့ကျွန်တော်တို့ tele consultation တွေတွေ့နေကြကြလုပ်ပါတယ်အဲ့ဒါမျိုးနဲ့ဆက်လိုက်ရင်တော့ဒီမှာတန်လျောက်ရှိတယ်ဆိုပါစို့ဒီစုပ်ပန်းနာတမားရင်မက်တွေအောက်နေတယ်ဆိုပါစို့အဆုတ်ကြောက်အောက်တာလည်းဖြစ်နိုင်တယ်နှလုံးကြောက်အောက်နေရလည်းဖြစ်နိုင်တာပေါ့အဲ့တော့ ECG တွေကျွန်တော်ဆွဲကြည့်လိုက်ရင်ဟိုကကျွန်တော်သိနိုင်တာပေါ့နော်စသဖြင့်အဲဒီလိုလောက်တာတွေလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဆေးရုံဆေးကမ်းမဖြစ်မနေသွားသင့်တဲ့အခြေအနေမျိုးအတွက်ပေါ့ဆရာဘာကိုအဓိကထောက်ပြခြင်းလဲ
အခုလူနာတွေလူအိမ်တော်တော်များများမှာတော့ဘာသွားရှိနေလဲဆိုလို့ရှိရင်pass oximeter လို့ခေါ်တဲ့တွေးတဲ့ oxygen တိုင်းနဲ့ဆက်လေးတွေကတော်တော်များများစောင့်ထားကြတာတွေ့ရတယ်။အဲ့ဒါလေးကတော်တော်လေးအကျိုးရှိတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာနှလုံးခုန်တဲ့နှုန်းလည်းပါတယ် oxygen လည်းပါတယ်။ဆိုတော့အဲ့ဒီကလည်းကျွန်တော်တို့နဲ့ဒီ tele consultation လုပ်တဲ့အခါမှာဥမာ oxygen ဘယ်လောက်ကျနေလဲ။ခါတိုင်းက95ရှိတယ်၊ကိုကတော့90အောက်ကျောင်းနေဒါရေးကြည့်တာပေါ့။နှလုံးခုန်တာအရင်တော့ဆို80ကျော်ရှိရယ်၊ကိုက50ဖြစ်နေ။ဒါဆိုရင်နှလုံးခုန်တာကြီးမှားနေသလား၊ဆီးချက်မမှန်ဘူးလား။စသဖြင့်ဒါသူတို့ဆေးရုံဆေးကန်းဘေးကိုလာပါဘယ်လိုလုပ်ရပါမလဲစသဖြင့်ဒီလိုပြောရတာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ